ကြာပိုင်းနေ့မနက်မှာကျင်းပတဲ့ UN လုံခြုံရေးကောင်စီကလက်ရှိမြန်မာအရေးအလို့သဘောဆွေးနွေးပွဲကိုလူ့အခွင့်အရေးစောင့်ကြည့်ရအဖွဲ့ HRW ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်မြန်မာစစ်တပ်ရဲ့လူပေါင်းများစွာတည်စေတဲ့စစ်အာဏာသိမ်းမှုကြီး6လကြာလာတဲ့အထိလုံခြုံရေးကောင်စီကမြန်မာနိုင်ငံထဲမှာလူ့အခွင့်အရေးဖောက်ဖျက်ခံနေရတာတွေကိုထိရောက်တဲ့ဆုံးဖြတ်ချက်တစ်ခုမှမချပေးနိုင်တဲ့အပြင်စိတ်ဆက်ဆွေးနွေးရေးမဖော်ဆိုင်တော့တာကတနာစရာကောင်းလောက်အောင်အသုံးမကျတာဖြစ်နေတာလို့ HRW ရဲ့ UN ညွှန်ကြားရေးမှူးလူးဝစ်ချာဘွန်နိုကပြောပါတယ်အခုလိုအလို့သဘောဆွေးနွေးတာတကဘိတ်အစည်းအဝေးကျင်းပနေရတွေကလည်းဘာကိုမှအပြောင်းလဲဖြစ်အောင်လုပ်နိုင်မှာမဟုတ်ပါဘူးတကယ်လုံပြမှဖြစ်မှာပါလို့လည်းဆိုပါတယ်အထွေထွေညီလာခံကြီးကမြန်မာနိုင်ငံကိုလက်နက်ရောင်းဝယ်ခွင့်ပိတ်ပင်မှုအဆိုပြုထားတာပါလုံခြုံရေးကောင်စီကလည်းဒီအဆိုပြုချက်ကိုအလင်းအမြန်လိုက်နာပြီးနိုင်ငံတကာကနေမြန်မာကိုလက်နက်ရောင်းဝယ်ခွင့်ပိတ်ပင်မှုစစ်ကောင်းဆောင်တွေနဲ့သူတို့နဲ့ပတ်သက်သူတွေကိုအဓိကပြစ်မှတ်ထားပိတ်ပင်မှုတွေနဲ့စက်သုံးစီကငွေမရအောင်ပိတ်ပင်မှုတွေကိုလည်းအမြန်ဆုံးဆက်လက်လှုပ်ဆောင်ဖို့လိုတယ်လို့လည်း HRW ရဲ့ဝေဖန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ